တခိုင်ပြည်နယ်ထဲမှာ NVC ကပြောင်းကင်ဆောင်ထားသူတွေကိုအရင်တုန်းကလိုကန့်သက်တမ်းသက်တွေမထားတော့ပဲလူမှုကြီးကြပ်ရေးပုံစံလေးကိုဖြစ်ပြီးတာနဲ့သွားခြင်းတဲ့နေရာကိုသွားလို့ရပြီလို့ ABR 19ရဲ့ကြာတာပြင်းနေကလုပ်တဲ့တင်ဆက်ရှင်းလင်းပွဲတွင်လူမှုဝန်ထမ်းကေဇေးကြီးနဲ့တင်လင်းနေရာချက်သားရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောသွားပါတယ်။ဒီကိစ္စကိုလက်ရှိလှုပ်ဆောင်နေပြီးဒီခွင့်ရေးကိုရတဲ့သူတွေရနေပါပြီလို့လည်းဝန်ကြီးကပြောပါတယ်။ဒီတော့ဒီမှာပဲနိုင်ငံတကာဘာသာရေးလက်ခွင့်ဆိုင်ရာအမေရိကန်တမ္မာကြီးဆန်ဘရောင်းဘက်ကကြာတိကင်ဂျပန်ကပင်လယ်ဒိနိုင်ငံရူညာဒုက္ခသည်စခန်းကိုတွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောပါတယ်။ရူညာမွတ်စလင်တွေပေါ်ပြမှုလို့ဆောင်ချက်တွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ဆိုရကပြောထားတာကိုတမ္မာကြီးကထပ်ပြောသွားတယ်လို့ဖြစ်တဲ့ခဲ့တာတွေနဲ့ပတ်သက်လို့စုံလင်းစစ်ဆေးပြီးအစီအစဉ်စာပြုစုနေတယ်လို့ပြောပါတယ်
။ We will be seeking justice for the Rohingya people. They have suffered.
ရိုးညာလူမှုတွေတရားမျှတမှုရဖို့ကျွန်တော်တို့လုပ်သွားပါမယ်သူတို့တွေထန်စားခဲ့ကြရတာတိတ်ကိုကြီးမားလို့ပါလေဂွန်ဒီကာရှိရှိဘေးကင်းစွာနဲ့သူတို့နေရာတွေကိုပြန်ခွင့်ပြုဖို့လိုအပ်ပါတယ်အဲ့လိုဖြစ်အောင်မြန်မာဆွေရကလှုပ်ဆောင်မှုတွေနိုင်ငံတကာတိုင်းဝန်ကဖိအားပေးရင်းနဲ့ဖြစ်အောင်လုပ်ဖို့လိုပါတယ်ဒါအပြင်ကျူးလွန်ထားတဲ့ရာဇဝတ်မှုတွေအတွက်တရားဥပဒေနဲ့အညီဖြစ်အောင်လုပ်ဖို့လိုပါတယ်လို့တမ်မကြီးဘရောင်းဘက်ကပြောပါတယ်အဲ့လိုဖြစ်ဖို့အတွက်အမေရိကန်နိုင်ငံမှာရောနိုင်ငံတကာမှာပါအပြင်းထန်တွန်းအားပေးလို့ဆောင်သွားမယ်လို့လည်းတမ်မကြီးကပြောပါတယ်ဒီတော်တို့ဆွေရအဖွဲ့ဝင်ဝန်ကြီးဌာနပြောင်းစုဝန်ကြီးဦးတောင်ထွန်းကတော့ကိုယ်ဆန္ဒနဲ့ကိုပြန်လာခြင်းနဲ့ဒုက္ခတွေကိုပြန်လက်ခံဖို့လိုတော့တယ်အစင်းနဲ့လည်းဖြစ်နေပြီးပြန်လာသူတွေအနေနဲ့လုံခြုံမှုနဲ့ဂုဏ်သိက္ခာရှိမှုတွေလည်းရမှာဖြစ်တယ်လို့ဒါသာပြည်နေ့သတင်းစာရှင်းလင်းပွဲအတွက်မှာပဲပြောသွားပါတယ်